ရန်ကုန်တိုင်းအစိုးရက11 media သတင်းသမား3ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော့တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်တယ်လို့ဖြစ်သွားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားတယ်လို့ဒါဟာမြန်မာဒီမိုကရေစီပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်။ကိုညံဝင်းအောင်ကတင်ပြပေးမှာပါ
။ရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်အတွင်းဆွေးနွေးချက်တွေပေါ်အခြေခံပြီးသတင်းဆောင်မရေးသားဖော်ပြခဲ့တဲ့11 media ကဆောင်မရှင်တာဝန်ခံအက်ဒီတာနဲ့အက်ဒီတာချုပ်3ဦးတို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းရာဇသက်ကြီးပုံမှန် 905 ခါခွေးနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်ပြီးဖမ်းဆီးအရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းနောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ်
တဲ့နမနေဘက်ကတော့ဟိုဟိုနေမတတိရှိတဲ့လူတွေကတော့ဆက်ပြီးတော့ရေးသားဖို့ပြန်နေကြအောင်မယ်ဒါပေမဲ့ဟိုစိုးရိမ်တဲ့လူတို့မဟုတ်ကိုကတင်းတော့ကမစိုးရိမ်တော့မှအက်ဒီတာတို့ထည့်ပင်ဖို့ပြန်တာဝန်ရှိတဲ့အက်ဒီတာတို့ဘာလို့ကမထည့်ပင်မဖို့ပြရရင်အဲ့ဒီဟာတွေကစာမျက်နှာပေါ်ရောက်လာဖို့ခက်ခဲတော့ဟိုအရင်ကထက်တော့ရော့သွားမှအမှန်ပဲဒီကိစ္စမျိုးကိုရေးဖို့လက်တွန့်သွားတယ်ဆိုတဲ့ဟာကဒီသတင်းမီဒီယာလွတ်လပ်ခွင့်အတွက်တင်မကဘူးဒီအစိုးရရဲ့လှုပ်ဆောင်မှုတွေကိုဟိုဝေဖန်ထောက်ပြတဲ့ဒီဆက်ငင်ဘဲလင်းဒီစနစ်ကိုပါသွားအားနေပြီးတဲ့အတွက်ဟိုအစိုးရဘက်မှအကြေရည်များဟောလာထားစားမှုလိုလက်စားမှုလိုအဲ့လိုမျိုးတွေရှိခဲ့ရင်တော့မှပဲမီဒီယာတို့ဒီလိုမျိုးကထောက်ပြမဲ့အနေထားမျိုးဝေဖန်ထောက်ပြမဲ့ဟာမျိုးနည်းသွားလျင်အဲ့ဒီလိုဟာမျိုးပို့ပြီးတော့ကြီးထွားလာနိုင်တယ်အဲ့ဒီချိန်မျိုးကပို့ပြီးတော့ဟိုများပြားလာနိုင်တဲ့နေထားမျိုးရှိတာပေါ့နော်ဒါကတော့တက်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စ
11 media သတင်းသမားတွေကိုအခြားနီလန်းအခြားဥပဒေတွေနဲ့အရေးယူနိုင်ပါလျက်နဲ့အခုလိုပုံမှန် 905 ခါခွေးကိုတုံးပြီးအရေးယူလိုက်တာဟာတင့်လျော်မှန်ကန်မှုမရှိဘူးလို့ကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်အတီးပြည့်စီတယ်လို့ယူဆရင်တော့မှအဲ့ဒီဟာကဟိုသတင်းမီဒီယာဝေကြီးနတ်တော့ပုံမှန်900ဆိုတဲ့ဟာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှန်တွေမတုံးမနဲ့905ခါကိုတုံးလို့ရည်ရချက်ကလည်းဟိုအပြည့်ရအောင်နောက်ကတန်းပြီးတော့အချုပ်ထည့်ရအောင်ဆိုတဲ့ရည်ချက်မျိုးတွေ့နေရတယ်အဲ့တော့ကလည်းမစီလျော်တဲ့ပုံမှန်နဲ့အာဏာကိုဟိုအစိုးရဖြစ်တဲ့အတွက်ဒီတရားစီရင်ရန်နေရာကိုဟိုတလွဲတုံးတဲ့သဘောမျိုးကျွန်တော်တို့တော့အဲ့လိုမျိုးယူဆတယ်
NLD အစိုးရလက်ထက်မှာရန်ကုန်တိုင်းအစိုးရကသတင်းသမားတွေကိုအခုလိုဖမ်းဆီးအရေးယူတာဟာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးအရင်ကလည်း11 media group တီထောင်သူအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ကိုရော The Voice Editor ချုပ်ဦးကျော်မင်းစွေတို့ကိုပါဖမ်းဆီးအရေးယူခဲ့တာမျိုးရှိပါတယ်ရန်ကုန်တိုင်းအစိုးရကသတင်းသမားတွေပေါ်အခုလိုဖမ်းဆီးအရေးယူလာတာတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်စိုးရိမ်စရာဖြစ်စေတယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။ဟုတ်လား။လက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့သတင်းသမားတွေအပေါ်မှာအရေးယူဖို့ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထင်းကျောင်းဆောင်ရွက်နိုင်မှုမရှိဘူးဆိုရင်တော့ဂျာမဲကာလာတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာအားနည်းတဲ့လဲသွားနိုင်တယ်။နောက်ပြီးတော့သတင်းမီဒီယာတွေရဲ့အခိုင်အမာတော့ဟာဖိနှိပ်ခံဘဝကိုရောက်တဲ့ရောက်သွားမယ်ဆိုရင်တော့သရုတ်ကမှန်တိုင်းရဲ့ထင်းကျော်မှုပါလေအားကျော်တဲ့ရှော့သွားနိုင်တယ်အဲ့ဒီလိုအားကျော်သွားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကလည်းထပ်ပြီးတော့အားကျော်သွားနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်မလို့လက်ရှိရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဒီသတင်းမီဒီယာကဘာတွေအပေါ်မှာဆောင်ရွက်ချက်ဟာနော်ဟိုမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲရဲ့စိုးရိမ်ခြင်းမှတစ်ခုကိုပြောရင်တော့မှရတယ်လို့ကျွန်တော်လည်းလို့မြင်ပါတယ
် 11 media ကရေးသားခဲ့တဲ့အမဲရှုံနေတဲ့73စီဆိုင်တွေပေရေးငွေကြေးသူဘယ်သူမှမသိတဲ့အကြောင်းကနဲ့လူနာမည်ပေါက်ပြည်သူရှေ့ဟာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရဘော်အများပြည်သူအကြီးညိုပြက်စေပြီးပြည်သူတွေကအစိုးရဘော်ပြစ်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်မရှင်ကိုဖြိုးဝေဝင်းတောင်ငန်အက်ဒီတာကိုနေရီမင်းနဲ့အက်ဒီတာချုပ်ကိုကျော်ဇော်လင်းတို့ကိုရာဇဝတ်ကြီးပုံမှန်905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ